မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံမှာရှိတဲ့ထောင်ထဲချီရှိတဲ့မြန်မာနိုင်ငံသားတွေကန့်ကွက်ဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တာပါဒီဆန္ဒပြပွဲတွေကြောင့်နေထိုင်ခွင့်ဗီဇာတွေလဝကကရုပ်သိမ်းမှာဖြစ်တယ်လို့စစ်ကောင်စီအကြီးအကဲတဦးရဲ့သားသမီးတွေတက်နေတဲ့ထိုင်းနိုင်ငံတပ်ကတော်တခုကစာထုတ်ပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းဟာလူမှုကွန်ရက်တွေမှာကြေကြေတက်မြက်ဖြစ်သွားခဲ့ပါတယ်ဒီနောက်မှာတော့ထိုင်းလဝကကတော့လူဝင်မှုကြီးကြပ်ရေးဌာနအနေနဲ့ဒီလို policy မရှိကြောင်းထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်ခဲ့ပေမဲ့ကျောင်းသားတွေနဲ့အလို့သမားတွေကြားထဲမှာတော့ဖိအားပေးမှုတွေရှိလာတယ်ဆိုပြီးမြန်မာ community in Thailand အဖွဲ့ကကိုဆိုင်ကပြောပြပါတယ
်လူတွေနောက်လိုက်တာပေါ့ tracking လုပ်တာပေါ့ tracking လုပ်တယ်နေရာဒေသတွေနေတဲ့အိမ်တွေ control out တွေသွားတယ်အချက်လက်တွေယူတယ်ပေါ့အဲ့ဒါမျိုးဒီလုပ်တယ်တွေ့ရတယ်ပြီးတော့ပြဿနာကဒီအလို့သမားအတိုင်းပိုင်းမှာဆိုရင်ပို့ပြီးမှပြင်ထန်တယ်အော်ဖေးရုံနဲ့လေုံတွေကိုအခေါအခါကသွားပြီးတော့မှဒီလိုမျိုးပေါ့နော်မြေကနာပြပွဲသွားလာပါလားကြာလားဆိုတော့တဲ့ရုံလေုံချိုးရလဲနေခဏတော့ဝင်သူတို့လက်မခံရတော့ဘူးလေ
အခုဆိုရင်ထိုင်းလာဝကနဲ့နေမြေကန်အာနာပိုင်တွေကမေးမြန်းစုံစမ်းတာမျိုးလုပ်တာမျိုးတွေဆန္ဒပြပွဲမှာဥဆောင်ခဲ့ပါတယ်ဆိုတော့ဝန်ခံချက်တွေကိုလုတ်ခိုင်းတာမျိုးတွေလုတ်ခဲ့ရတယ်လို့လည်းကိုဆိုင်ကပြောပြပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့တရားဝင်လူမှုကွန်ရက်ဆာမျက်နှာမှာတော့ထိုင်းရောက်မြန်မာတွေရဲ့ဥပဒေပေါင်းတွင်ဆန္ဒပြမှုကိုတော့လေးစားပါကြောင်းဒါပေမဲ့ကိုဗစ်ကပ်ဘေးကာလဖြစ်တာကြောင့်နယ်မြေကျော်ပြီးသွာလာတာဆန္ဒပြတာတွေမလုပ်ဖို့ရည်သားထားပါတယ်ကိုဆိုင်ကတော့လက်တွေ့အခြေအနေမှာတော့ထိုင်းရနာပိုင်းတွေဘက်ကဖိအားပေးတဲ့သဘောတွေတွေ့ရတယ်လို့လည်းပြောပြပါတယ
်အဓိကဟိုလောက်ကတစ်ချက်ပြောတာမှတ်ထားတာအားကြောင့်သူတို့အနေနဲ့တော့သူတို့မှအဲ့လိုမျိုးဆန္ဒပြပွဲသွားလို့ဗီဇာကိုဖျက်မဲ့ policy မရှိဘူးသူတို့ရဲ့ဟိုလဘကကျုပ်နေနေပေါ့နော်ဒါပေမဲ့ဟိုနေမြေကန်ရဲစခန်းတစ်ဖက်သမှုဖွင့်ပြီးရေးယူခဲ့သူရဲ့စားပိုင်းတက်ကကျွန်တော်တို့ကိုဒီကိုဝေးဥပဒေနဲ့ရေးယူမယ်ကိုဝေးဥပဒေပြီးတာနဲ့ဒါပြစ်မှုကျုလို့နဲ့လူဖြစ်သွားရဲ့အတွက်ဒီတာကိုဖျက်သိမ်းပြီးမှပြန်ပြို့မယ်ပေါ့နော်
ထိုင်းနိုင်ငံမှာမြန်မာလူထုမှာသုံးသန့်ထက်မနည်းလှုပ်လှုပ်ကြိုင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာတိမ့်တဲ့နေကစလို့ထိုင်းရောက်မြန်မာလူထုမှာတွေចောင်းသားတွေစုဝေးပြီးမြန်မာနိုင်ငံကသမရနဲ့နိုင်ငံရေးခေါင်းဆောင်တွေဖမ်းဆီးခံရတာတွေငြင်းရက်စွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခံရတာတွေနဲ့ပတ်သက်လို့တလားကျော်ကြာတဲ့အထိမြန်မာတန်ယုံနဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုပ်ရှင်မှာဆန္ဒပြကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင်။